ဘုံမူကြီးဆောင်လင်ခင်ဗျာဒီကနေ့ဟိုဥပိုလ်ထောင်ကနေလွတ်လာတဲ့အခါမှာဘယ်နေရာလွတ်လာပြီးတော့ဟိုအခြေအနေဘယ်လိုရှိပါသလဲခင်ဗျာ
ဟိုကျွန်တော်တရားဝင်ထွက်လာတဲ့စင်းစရာရဆိုလို့ရှိရင်အမျိုးသားအကျဉ်းသားပေါ့ဗျာ181ယောက်ထွက်လာပါတယ်အဲ့ဒီထဲမှာနိုင်ရေးကျဉ်းသားယုံကြည်ရေးယောက်ကျဉ်းကြဆိုင်ရသူကတော့တယောက်မှမပါပါဘူးခင်ဗျာ
ဟုတ်ကဲ့ကယန်းပြည်သစ်ပါတီကတော့ဘယ်နှယောက်ပါလဲခင်ဗျာ
ကယန်းပြည်သစ်ပါတီကတော့တွဲတူဖြစ်တဲ့ကျွန်တော်နဲ့အတူပတ်သက်ရပတ်သက်ရအားလုံး10ဦးပါပြီးရှိပါတယ
်ထောင်တွင်းမှာဘုံမူကြီးစောင်းလွင်တို့နေခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးမှတ်သားစရာများရှိရင်ပြောပြပေးလို့ရမလား
ထောင်တွင်းခြေနေရတော့ပေါ့ရာဟိုထူးခြားတာကတော့ခြင်ခစ်တွန်းလို့ရိုက်တာနှက်တာကတော့ဟိုမရှိတော့တလောက်ပါပဲဒါမဲ့ကြံတဲ့ခြေနေရတော့ဒီလိုပါပဲသိထူးခြားမှုတော့မရှိပါဘူးခင်တော့လူကြီးမတမ်းမကြက်တီးရဟိုအစားတော့ကအာဟာရမပြည့်စုံတာဒါတွေကတော့အများကြီးပါပဲထောင်ထဲမှာကတရားမျှတမှုကင်းမဲ့စွာနဲ့ဖြစ်တဲ့ဆက်မဆင်ခံရပြီးတော့ထောင်ကိုရောက်နေတဲ့အကျဉ်းသားတွေအများအများရှိနေတယ်ဗျအဲ့ဒီအများအများရှိနေတဲ့အထဲမှာဒီနေ့လွတ်တာလေးကဟိုအနည်းစုကလေးဖြစ်ပါတယ်မမကတော့အဲ့ဒီလူအများအများကအလင်းမြန်လွတ်တဲ့လူတွေ
ဆိုတော့အဲ့ဒီလူတွေဆိုတာကတာမန်အကျဉ်းသားတွေလားဘလို့ဟာမျိုးဆိုလိုတာပါလေ။ဟုတ်
ကဲ့ဟိုနှစ်ပိုင်းရှိရပါဗျာ။တစ်ပိုင်းကတော့ယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့သူတွေပေါ့။တစ်ပိုင်းကအဲ့လိုလူမျိုးမဟုတ်ပေမဲ့လည်းဟိုအပြစ်မရှိဘဲနဲ့ပေါ့ဗျာ။တရားစီရင်မှာတရားမျှတမှုကျင်းမဲ့တဲ့အတွက်ထောင်ထဲမရောက်ပြင်မဲ့နဲ့ပြည်တိုင်းဆက်မှတ်ခံရတဲ့သူတွေ
။ဥပိုလ်ကျင်းတော်ထဲမှာဗိုလ်မှူးကြီးသိရသလောက်နိုင်ငံရေးအကျဉ်းသားယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူဘယ်နှယောက်လောက်ရှိမယ်လို့ခန့်မှန်းပါလဲခင်ဗျ
ာ။အဲကျွန်တော်သိရသလောက်ကတော့100နီးပါးလောက်ရှိပါတယ်။ဟို95နဲ့100ကြားပေါ့ဗျာ။
ဘုံမူကြီးဆောင်းလွင်တို့ကဒီကျန်းပြည်သက်ပါတီကဆိုတော့အခုတရားဝင်လဲအဲ့ဒီမှာရုံးခွဲတွေပါတွေစိုက်ထားတာရှိတယ်လို့သိရပါတယ်ဆိုတော့ဒီဘာကြောင့်ဟိုဖမ်းခံရတယ်ဆိုတာကိုပြောပြလို့ရမှာခင်ဗျာ
ပြောရမယ်ဆိုတော့လည်းရှိတာပေါ့ဗျာလုံရင်းပြောရမယ်ဆိုလို့ရှင်တော့ရမဲတင်းမှာရှိခဲ့အဲကျွန်တော်တို့ကုမ္ပဏီရုံးမှာကျွန်တော်တဲခုဖို့အတွက်သွားရောက်တဲ့အဲ့ဒီညမှာပဲဝင်ရောက်ပြီးတော့ဖမ်းကြည့်ရပေါ့ဗျာဖမ်းကြည့်တဲ့အခါမှာကျွန်တော်တော့တော်တော်လေးရိုက်ညှက်ပြီးတော့ဖမ်းဆီးပြီးတော့ညာရင်းချင်းမဲ့36နာရီပြင်းမှာတညာလိုမှုစစ်ဆေးပြီးတော့အမြင့်ဆုံးပြစ်ဒဏ်တွေကိုတိုင်းမှုရဲ့အမိန့်နဲ့ချလိုက်တယ်လို့ပြောတာပဲခုခံချေပွားခွင့်တော့ဘာလို့ကလည်းမရှိပါဘူးပြောရတော့ချင်းမရှိရဲနဲ့ပေါ့ဗျာ
ဖြစ်စဉ်ကဘယ်တော့ကလဲလို့ဘုံမကြီးမှတ်မိပါလဲခင်ဗျာပြောပြလို့ရ
ဖြစ်စဉ်ကတော့ကျွန်တော်2000နဲ့ကျွန်တော်ခုနှစ်ခုနှစ်ဧပြီလကျွန်တော28ရက်နေ့ညတနားပေါ့
ဆိုတော့အစုစုပေါင်းအဖမ်းခံရတော့ဘယ်နှယောက်ရှိပါသလဲခင်ဗျာအခုလွတ်လာတာဘယ်နှယောက်ပါလဲ
အဖောက်ခါရောကျွန်တော်17ယောက်ပါတယောက်ကတော့ကျွန်တော်ထောင်ထဲရောက်ပြီးတော့စိတ်မကြခင်မှာပဲဆုံးသွားပါတယ်ဟိုလွတ်လာတာ10ယောက်ပါ
အပြစ်မှာနိုင်ငံရေးအခြေအနေရတိုင်းသားအဖွဲ့တွေကလည်းအစိုးရနဲ့အပြစ်ကရစဲရေးတွေလုပ်ခဲ့တာလည်းရှိပါတယ်ခင်ဗျဆွေးနွေးနေတာလည်းရှိပါတယ်ဘုံမကြီးတို့ကျန်းပြည်သက်ပါတီအနေနဲ့ဘလို့သုံးသပ်ပါလိမ့်မယ်လက်ရှိနိုင်ငံရေးအခြေအနေကိုကျွန်တော်မေးတာများစောနေသေးလား
အဲကျွန်တော်ကလည်းအခုမှတော့ကျွန်တော်အပြင်ကိုရောက်လာတာပေါ့ဗျာကျွန်တော်ကရင်ပြည်သက်ပါတီအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ချမှတ်ထားတဲ့အခြေခံမှုကျွန်တော်900ရှိပါဒါဒီမိုကရေစီရေးတရားမျှတရေးလွတ်လပ်ရေးစသဖြင့်ပေါ့ဗျာအဲဒါတွေကတော့ကျွန်တော်ကရောက်ကြည့်ဖို့တော်တော်လေးလှမ်းဝေးနေတယ်ပေါ့ဗျာပြည်သူလူထုရဲ့ကျန်းမာချက်တွေအထမ်းရောက်ဖို့ကတော်တော်လေးလှမ်းဝေးနေသေးပြီးတော့တော်တော်လေးကြကုတ်ကြကဲသွားရမယ်အခြေအနေလို့ပဲကျွန်တော်မြင်ပါတယ်အဲ့တော့ပေါ်ပေါ်ရော့ရော့နဲ့တော့မဖြစ်နိုင်ပါဘူ
းတူဦးတဲ့အနေနဲ့ကရင်ပြည်သက်ပါတီနေတော့ရှေ့ဆက်ပြီးတော့ဟိုဘာတွေဆက်လုပ်ဖို့ရည်မှန်းထားပါသလဲခင်ဗျစဉ်းစားထားပါလား
အဲ့တော့ကျွန်တော်တို့ကတော့ပြည်ပြင်းနဲ့ပေါ့ဗျာပါတီစိုးဒီမိုကရေစီစနစ်ပြည်ပြင်းနဲ့ရပ်သားအစိုးရပြည်ပြင်းနဲ့ပြည်ထောင်စုနိုင်ငံတော်တိဆောက်ရေးအတွက်ကတော့ဆက်လက်ပြီးတော့ကြိုးစားသွားမှာပဲဖြစ်ပါတယ်ဒါကပြည်သူလူထုရဲ့စံနာလည်းဖြစ်ပါတယ်အဲယုံကြည်ချက်ကြောင့်အကျဉ်းချခံထားတဲ့သူတွေမလွတ်မြောက်ဘဲနဲ့အလွဲမှားတဲ့တရားစီရင်ကြောင့်တရားမျှတမှုကျင်းမဲ့စွာနဲ့ထောင်ချခံရတဲ့သူတွေမလွတ်မြောက်ဘဲနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ဇေကရဟာအိဗယ်ကျင်းမဲ့တယ်လို့ပဲပြောချင်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ဘုံမူကြီးဦးဆောင်လေခင်ဗျ
ဟုတ်ကဲ့ခင်ဗျ